သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
လာမယ့်ဇွန်လပထမပတ်ဟာမြန်မာတနိုင်ငံလုံးရဲ့ကျောင်းဖွင့်ရာသီပါ။ကျောင်းစာဖွင့်တဲ့နေ့ရက်ကစလို့အပြုအစိမ်းကျောင်းဝတ်စုံလေးတွေတိုင်းရင်းသားဒေသတွေပါဆိုရိုးရာဝတ်စုံတွေနဲ့စတဲ့နေ့ရက်အသက်ဝင်မှုကိုတရုတ်ပေါ်နေစေခဲ့ပါတယ်။အဲ့ဒီအခြေအနေတွေဟာလက်ရှိမှာတော့အိမ်မက်တခုလိုပျောက်ပြဲခဲ့ရပါပြီ။အာနာဒင်းစစ်တပ်ရဲ့နေရာမရှောင်နေ့စဉ်ကျူးလွန်လာတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေရဲ့စာသင်ခန်းဟာလေရင်ပြတ်မဲ့ပွဲဖြစ်ခဲ့ရပါတယ်။ဒီအချိန်ကြာမြို့သားညညရေးအစိုးရအန်ယူဂျီကမြေပြင်စာတင်ကျောင်းတွေအားလုံးကိုရက်အကန့်အသတ်မရှိယာယီပိတ်ရမယ်လို့ထုတ်ပြန်ခဲ့ပါတယ်။နေရာဒေသအဖြစ်တော့အန်ယူဂျီအစိုးရထိန်းချုပ်စိုးမိုးဒေသဆိုပြီးပြီးခဲ့တဲ့မေလ25ရက်မှာပညာရေးဝန်ကြီးဒေါက်တာဇော်ဝေစိုးလက်မှတ်နဲ့အမိန့်ထုတ်ပြန်ခဲ့တာပါ။စစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းစာတင်ကျောင်းတွေကိုပြင်ပထားလေကြောင်းတိုက်ခိုက်ခဲ့တာဟာအကြိမ်ပေါင်း330ကျော်ရှိပါပြီ။ဒီလိုတိုက်ခိုက်မှုတွေကြောင့်ကလေးများစုဟာစိတ်ပိုင်းဆိုင်ရာထိခိုက်လာတယ်လို့ဒီပဲအင်းမြွနယ်ဒေသခံတူကပြောပါတယ်
တို့ရင်ကဘာဟိုမလုံးချင်ဘူးလေဖြစ်တိုင်းမှာဆိုရင်သူတို့တောင်မပို့ချင်ဘူးဒါပေမဲ့တင်းနဲ့ဆိုင်နေဆိုတော့ပြီးအောင်လို့ပို့တာဆက်ထားနေရတယ်သူတို့ကလေးဖြစ်တယ်ဆိုတာကဗတ်တင်ကောင်းရဲ့ဖုန်းကြောင်းရဲ့အဓိကထားပြီးတော့မြင်တာမို့လေအဲကြောင့်မို့စိတ်ပူတာပါလေရင်တက်တဲ့ဆိုရင်ဘယ်ဘက်ပါလဲဘာပါလဲဆိုတာအများအားနားဆုံးနေရလေအဲဒီဘက်ကကလေးတွေကနှစ်ခါဆရာပြီးသားဆိုတော့ကိုကြောက်မှမဒီဘက်ကရောကကလေးတွေတောင်မှအဲ့လိုတွေတစ်ခါမှမကြုံဘူးပဲနဲ့တောင်ကြောက်ကြသေးရလေတို့ကြောက်တာနေရင်လာလို့ရှိရင်ဟိုမှာဘာသူ့တဲ့ဟာအဝင်ကြီးကြပါဒီတစ်ခါတော့အကြောင်းဖွင့်နေတော့ကဒီတက်ဆိုတော့ပြေးလာပြီးတော့လင်းရဖြတ်သွားတာပါဒီကြောက်တာပါဒီလိုလဲသူလည်းဘယ်ပြည့်စင်ညာပြည့်တယ်ဆိုတော့သတင်းတွေကြားပြီးတော့ကြောက်တဲ့ကြောက်တာညာတော့ကလေးတွေပါကိုစိတ်တန်ရရတယ်လို့ဖြစ်နေတော့
စစ်ကောင်စီဟာအခုလ၁၂ရက်မှာပဲသခိုင်းတိုင်းဒီပယ်ရင်မြို့နယ်တွေကအိုးကျိန်တွင်ကြေးရွာစာတင်ကျောင်းကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်အဲ့ဒီမတိုင်ခင်မေလ6ရက်မှာစစ်ကောင်စီကတနိုင်ငံလုံးရှိတဲ့တပ်တွေကိုယာယီအပြစ်ခတ်ရစေတယ်လို့ထုတ်ပြန်ကြေညာပြီးရက်တရက်ပတ်အတွင်းမှာပဲစာတင်ကျောင်းကိုတိုက်ခိုက်ခဲ့တာပါအဲ့ဒီလေကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာအသက်6နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသားကျောင်းသူ22ဦးနဲ့ဆရာမ2ဦးသေဆုံးခဲ့တယ်လို့ပြည်သူ100ထက်မနည်းဒဏ်ရာရရှိခဲ့ပါတယ်2022စက်တင်ဘာလကလည်းသခိုင်းတိုင်းဒီပင်ရင်မြို့အနောက်ဘက်14မိုင်ကွာကလက်ရက်ကုံရွာစာတင်ကျောင်းကိုလီရင်ငက်နေဘုံကျဲခဲ့တာကြောင့်ကလေး9ဦးသေဆုံးခဲ့ရပါတယ်။တစ်ဖက်မှာလည်းကလေးတွေကိုပညာရေးအတွက်လောက်ခလာစာမရဘဲစာတင်ပေးနေတဲ့ဘွဲ့ရလူငယ်တွေ CDM ဆရာဆရာမတွေအတွက်ပါတင်ကြားရေးတာဝန်တစ်ဖက်ကိုယ့်အသက်ဘေးကင်းလုံခြုံရေးတစ်ဖက်ဖြစ်လာခဲ့ရပါပြီ။အညာဒေသမှာရှိတဲ့စာသင်ကျောင်းတချို့ကတော့ကလေးတွေရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံမှုကိုဦးစားပေးပြီးလက်ရှိအချိန်မှာကျောင်းတွေယာယီပိတ်ထားတယ်လို့ဒေသခံတွေနဲ့ဆရာဆရာမတွေကပြောပါတယ်
။ကျောင်းတိုက်ခိုက်မှုရောအဲ့လိုမျိုးပိုရင်းရင်းပြဿနာကြောင့်မို့လို့ဟိုလက်ရက်ကုန်းဆိုတော့ဒီလိုအလောက်ကြီးမတိလိုက်ဘူးလေကလေးတွေရဲ့ကလေးတွေကလည်းငယ်သေးတော့အခုတော့ကလေးတွေကလည်းအကျယ်ရောက်တာနဲ့အတီတရားပိုင်းဆိုင်ရာအတီရားနဲ့အဲ့လိုမျိုးအတီနေရာနဲ့ဟိုအိုရင်းရင်းပြဿနာကလည်းဟိုတော့ခုံးနေပါတယ်ဟိုကြည့်လိုက်တဲ့အခါကျတော့ကလေးတွေကလည်းကျောင်းကိုမလာရတော့ဘူးမိဘတွေကလည်းကျောင်းကိုမလို့ရတော့ဘူးပညာနဲ့ပညာဆိုတာသင်ကျင်နဲ့သင်ကျင်လို့ရတယ်ပေါ့အခုချိန်မှာအတန်အနေနဲ့ဆုံးရှုံးမှာဆိုးတဲ့အတွက်မိဘတွေကလည်းကျောင်းကိုမလို့ရတော့ဘူးပေါ့ဒီလိုမျိုးအတန်လေးလေးရင်းလေးလေးရင်းအတန်ကြားရင်ကိုသူတို့ကအားလုံးဘယ်လိုပေါ့ကျောင်းလုံးဆောင်ထားပြီးတော့သူတို့ရှိတဲ့ပစ္စည်းဘာညာပေါ့လေလေးဘာလေးတွေအတန်ကြားရင်ကိုသူတို့အဲကျောင်းသင်ကစတင်ကအတင်းကိုကျောင်းဆရာမတွေကြည့်ပြီးတော့ဒီမလေးဆက်ဆက်မှရှိရစာတင်နေလေအတန်ကိုနားဆုံးနေကြရင်ဟိုနားဆုံးနေပြီးတော့တရားဖာတန်ကြားလေပေါ့လင်းရင်တန်ကြားရလားဒါဖာတန်လေအဲ့လိုပြောပြီးနည်းနည်းတော့စက်ကနေလှုပ်ရှားမယ်ပါမယ်အဲ့လိုမျိုးအညာပြောတန်ကြားနေကြတယ်သူတို့အပြင်လုံးအကုန်လုံးဆက်ပြီးကြပေါ့
အန်ယူဂျီအစိုးရရဲ့ပညာရေးအစီအမံနဲ့လက်ပတ်နေတဲ့ကျောင်းတွေထဲမှာအညာဒေတာမှရှိတဲ့ကျောင်းအများစုပါဝင်ပါတယ်ကြအပြင်ရက်ရွာဝိုင်းဝင်းကုညီမှုနဲ့ဒေသတွင်းကစီဒီအန်ဆရာဆရာမတွေကကိုတူကိုထဖွင့်လှစ်ထားကြတဲ့ကျောင်းတွေလည်းပါရှိပါတယ်။အဲ့ဒီလိုကလေးငယ်တွေပညာသင်ကြားနိုင်ဖို့အတွက်ဈာကာလပညာရေးဆိုပြီးအန်ယူဂျီကအကောင့်ထဲပေါ်ပေးချတာပါ။ မြေပြင်မှာအန်ယူဂျီဖွင့်လှစ်ထားတဲ့အခြေခံပညာကျောင်းပေါင်း6000လောက်ရှိတယ်လို့အန်ယူဂျီပညာရေးဝန်ကြီးဌာနရဲ့2024စီးရင်အရာတည်ရပါတယ်။ပညာရေးကိုရက်တက်မသွားစေဖို့အတွက်လည်းဆရာအရေးအတွက်6000ကျော်ကကျောင်းသား8သိန်းခွဲကျော်ကိုပညာသင်ကြားပေးနေတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လေကြောင်းထိုးစစ်ဟာကာကွယ်ရေးတပ်ဖွဲ့ဝင်တွေတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေထဲပြည်သူအများစုဝေးရာစတဲ့ကြောင့်ဖုံးလွှတ်ကြီးကြောင့်တာရင်းနိုင်ရေးအခမ်းအနားတွေဖြစ်လာခဲ့ပါတယ်။ဒီလိုအခြေအနေကြောင့်လက်ရှိတင်ကြားရေးစနစ်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးဒေဝန်ကြီးဆိုင်ခိုင်မျိုးထွန်းက
ဘုံခုကျင်းတို့တခြားလုံခြုံရေးအစီအမံတို့ထက်စီမံဖို့ရှိပြီးတော့ခုလာပြန်ဆင်းဆောင်ရနေကြပါဒီစက်ကောင်ကြီးကဘယ်လိုပဲနော်ဒီပါစင်းမှုဖြစ်စီပါတော့တော်လိုက်စကြရေးကကျွန်တော်တို့အစိုးရအနေနဲ့တော့နော်ဒီကလေးငယ်တွေပညာသင်ကြားခွင့်ရရှိရေးကိုနော်အစင်တစ်ဆိုင်ဆောင်ရခဲ့တာအရှိတယ်ပေါ့နော်ဒီလိုမျိုးဟိုနေထားကနေလောက်ရနေဒီခုဆိုရင်နော်ဒီကျောင်းတက်ကူကျောင်းအဆက်အထိပေါ့နော်သင်ကြားရေးလို့တဲ့လုံးနိုင်တော့တော်တော်ခုကာလာတော့နည်းနည်းလေးဟိုပို့ပြီးတော့မှဒီစစ်ကောင်စီရဲ့လင်ပုံရဲတဲ့အဖြစ်ပုံတော့လာတော့ကျွန်တော်တို့ဒီကာလာမှာအကြောင်းကြီးခံလာရနာထားဖို့တော့ပူတော့ပေါ့နော်ဆိုတော့ဒီလိုရဲ့စားပြီးနည်းနည်းပဲပြင်ပြရင်တော့တော့အဖြစ်ဖြစ်စက်နည်းနဲ့ကျွန်တော်ဆက်လက်ကောင်းတဲ့တော့မှဖြစ်ပါလေလို့ပြောစင်ပါ
မြန်မာနိုင်ငံစုစုပေါင်းလူဦးရေရဲ့24ရာခိုင်နှုန်းဟာအသက်16နှစ်အောက်ကလေးတွေဖြစ်တယ်လို့သကောက်စီရင်ချက်လက်တွေရသိရပါတယ်။ဒါကြောင့်အသက်5နှစ်ကနေ18နှစ်အတွင်းကျောင်းနေအရွယ်ကလေးအရေးအတွက်ဟာ8တန်းကနေ12တန်းလောက်အထိရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ Save the Children အဖွဲ့ရဲ့2020ထုတ်ပြန်ချက်မှာတော့စစ်တပ်အာဏာသိမ်းပြီး2နှစ်အတွင်းကျောင်းပြပရောက်သွားတဲ့ကလေး 9.8 တန်းရှိတယ်လို့ဖော်ပြထားပါတယ်။ဥရောပသမဂ္ဂ EU ရဲ့မနစ်ကထုတ်ပြန်တဲ့စီးရင်မှဆိုရင်လေမြန်မာနိုင်ငံရဲ့နေရာဒေသအများအပြားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရသူ3000ကျော်ရဲ့တဝဟာကလေးတွေဖြစ်ပါတယ်။ဒါကြောင့်ပညာသင်အရွယ်ကလေးငယ်တန်းခွေဟာပညာမသင်ကြားနိုင်ပဲထွက်ပြေးတင်းရှောင်နေကြရတဲ့အခြေအနေပါ။ဒီလိုကလေးငယ်တွေတည်းစိတ်အေးချမ်းသာရှိတဲ့ပညာရေးစနစ်တကူဖော်ဆောင်နိုင်ဖို့အရေးစစ်ကောင်စီရန်နေရာရပ်တက်သွားဖို့လိုတယ်လို့လူပေါင်းတဲ့ Democratic Party ရဲ့တွက်ဖက်အထွေထွေတွင်ရင်မှုမှတ်နှင်းနှင်းမွေးကဆိုပါတယ်
။ဒီစီအုပ်စုကနေပြီးတော့အခုလိုလုပ်နေကိစ္စတွေကိုဝိုင်းဝန်းကန့်ကွက်ကြဖို့ဒီစီအုပ်စုရဲ့လုပ်ရက်တွေကမတင့်တော်ဘူးဆိုကြအောင်ဝိုင်းဝန်းပြောဆိုတာစီကြဖို့တော့ရည်ရည်လိုအပ်နေပါတယ်။ဒါပေမဲ့ဒီစီအုပ်စုကလည်းအမတမ်းမှပဲစိုးသွမ်းပြီးလူစိတ်ပြောင်းနေသူတွေဖြစ်တဲ့အခါကျတော့ပြောတဲ့စကားတွေလည်းနားထောင်ခြင်းမှာတော့နားထောင်ပါလိမ့်မယ်။နားမထောင်မှုကတော့ပိုများမယ်ပေါ့နော်။ဒါပေမဲ့ဘလို့ဖြစ်ပြောစရာရှိတဲ့ကိစ္စကိုတော့ပြောရမှာပဲဖြစ်တယ်။ဒီကလေးငယ်တွေစာသင်ခန်းထဲမှာအေးသက်သာနဲ့ဒီပညာသင်ကြားနိုင်မှုဆိုတဲ့ကိစ္စကကျွန်မအမြင်ဆိုလို့ရှိရင်တော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကနေပြီးတော့လုံးဝရပ်တန့်နိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်။အဲ့ဒါရဲ့အကြောင်းရင်းကံကတော့ဒီစီအုပ်စုကနိုင်ငံရေးမှာပါဝင်ပြီးတဲ့အခါကျတော့နိုင်ငံအာဏာသိမ်းထားတဲ့ကိစ္စဖြစ်တယ်။ဒါကိုအမြင်ဆုံးရပ်တန့်ပြီးတော့သူ့နေရာသူပြန်သွားနိုင်ဖို့ကအရေးကြီးလို့ထင်ဖြစ်ပါတယ်။
ငယ်တကာမှာတော့ကလေးအလုံးပါဝင်နိုင်ပြီးတန်းသူညီမြအရေးသွေးရှိတဲ့ပညာရေးကိုတည်ချစေဖို့နဲ့တသက်တာသင်ယူနိုင်တဲ့အခွင့်အလမ်းတွေကိုမြင့်တင်ပေးဖို့တွေကိုအထူးကရည်မှန်းချက်အဖြစ်သတ်မှတ်ထားပါတယ်။ဒီလိုနိုင်ငံတကာမှာပညာရေးကိုအခြေခံအုတ်မြစ်အဖြစ်အမျိုးသားရေးလိုပုံဖော်နေကြချိန်မှာစစ်ကောင်စီကတော့စာတင်ကျောင်းတွေကိုဘုံကျဲတာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအန်ပါဝင်သူပညာရေးဝန်ထမ်းတွေကိုဖမ်းဆီးထောက်ချတာအကြမ်းဖက်နှိပ်စက်တာနဲ့ပုဂ္ဂလိကကျောင်းဖွင့်လက်ခွင့်ပိတ်ပင်တာတွေပြုလုပ်ခဲ့ပါတယ်ဒီလိုအခြေအနေကြောင့်ကလေးငယ်တွေပညာရေးစနစ်ဝေးကွာလာတာနဲ့ပတ်သက်ပြီးပညာရေးတက်ကြွလှုပ်ရှားသူစောကပီက
အာခင်ဗျာဒီအတက်ရောက်မှုကတော့အင်မတန်ကြီးတယ်အဲဘာဖြစ်လို့ကျွန်တော်အဲ့လိုပြောရလဲဆိုတော့ကျွန်တော်တို့ဒီတက်ရောက်မှုရဲ့အပြည့်အဝနော်သူ့ရဲ့တက်ရောက်မှု the full extent ပေါ့ဗျာနော်ကျွန်တော်တို့မသိသေးဘူးအခုတည်းကဘာဖြစ်လို့ဆိုတော့ပညာရေးတစ်ခုပညာရေးစနစ်တစ်ခုဒါမှမဟုတ်မျိုးဆက်တစ်ခုရဲ့ပညာရေးကိုရပ်ဆိုင်သွားအောင်ဒါမှမဟုတ်နှောင့်နှေးသွားအောင်လုပ်တာဟာအနည်းဆုံးကျွန်တော်တို့10နှစ်ကနေ15နှစ်ကြာတဲ့အခါမှာကျမှသူ့ရဲ့ full impact ပေါ့ဗျာတက်ရောက်မှုပြည့်အပြည့်အစုံကိုကျွန်တော်တို့သိရနိုင်တယ်အဲ့လိုသိရတဲ့အချိန်ကြရင်လည်းအများကြီးနောက်ကျသွားနိုင်တယ်။ဆိုတော့ရှင်းပြောရရင်တော့ကျွန်တော်တို့ကဟိုသူများနိုင်ငံတွေတခြားနိုင်ငံတွေမှာ AI မီးပညာတို့เนาะတခြားနိုင်ငံတွေမှာတကယ် information technology ပေါ့ဗျာဆက်သွယ်ရေးမီးပညာတွေအဲဟိုစားအသုံးပြုပြီးတော့မှဒီဟိုပညာရေးကဏ္ဍကိုတိုးမြင့်လှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့ကသမယိုးကျပညာရေးကိုက ကျွန်တော်တို့ရက်ဆိုင်ပြီးတော့မပေးလိုက်ရတဲ့မျိုးဆက်တစ်ခုလုံးကိုကျွန်တော်တို့ကအပြုစုပြောထောင်ပြီးတော့ကြီးထွားလာတဲ့အနေအထားမျိုးဖြစ်တာပေါ့ဆိုတော့ဒီမျိုးဆက်တစ်ခုလုံးရဲ့ပညာရေးအညွန့်တုံးတဲ့အခါမှာဒါတိုင်းပြည်ရဲ့အညွန့်တုံးသွားတာ ਨੇ အတူတူပဲပေါ့ဗျာဆိုတော့တင်းတက်လိုက်သလိုဖြစ်သွားတာပေါ့အတိုင်းပြည်ကိုဆိုတော့ဒီဟာကိုကျွန်တော်တို့ခံစားဖို့ကဒီအသက်အရွယ်မှာရှိတဲ့လူတွေအလုတ်ခွင်ကိုရောက်လာပြီးတော့မှအလုတ်ခွင်ကိုလောက်ရတော့ပေါ့အမေအချိန်ရောက်လာတဲ့အခါမှာကျွန်တော်တို့ကတက်ကြွတဲ့လူတွေအခြေခံပညာသိတဲ့လူတွေရတဲ့လူတွေပြီးတော့ကျွန်တော်တို့အခြေခံပညာအဆင့်ရတဲ့လူတွေဒီလိုမျိုးpopulation ပေါ့ဒီလိုလူဦးရေတွေကျွန်တော်တို့နှဲပါသွားတဲ့အခါကျတော့အတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တခြားသောအမျိုးမျိုးပေါ့နော်ဖွံ့ဖြိုးတိုးတက်မှုအရာရာမှာကျွန်တော်တို့ကနှောင့်နှေးသွားတာကိုကျွန်တော်တို့သိလာရမယ်အဲ့ကြမှာခံစားလာဖို့ရှိတယ်ပေါ့
မွေးကိစ္စအရွယ်မှာလက်ဦးဆရာလို့တင်စားကြတဲ့မိဘအုပ်ထိန်မှုကစားလို့အခြေခံအကြောင်းတွေအရွယ်အဒီကမှာကျွမ်းကျင်နဲ့ပဲပေါင်ကူပေးနိုင်တဲ့ဘွဲ့ဒီဂရီအထိပညာရေးဟာစင်ကဲပုံဖော်လေးရှိပါတယ်။ဒီအတွက်လည်းမိဘဆရာအကြောင်းသာသုံးနာညီတရီကန်ရဲ့ဆွမ်းအားမြင့်အောင်အစိုးရကစီမံခန့်ခွဲရတာပါမြန်မာနိုင်ငံရဲ့ပညာရေးသုံးနာညီတရီကန်မှာတော့စစ်ကောင်စီရဲ့လေကြောင်းထုတ်စစ်တွေကြားမလုံလောက်တဲ့ပုံခုကျင်းတွေကြားပြပြဝေခဲရပါပြီ။ဒီတဲ့ရင်ဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ